ီကနေ့ဟာ82နှစ်မြောက်တမရော်နေ့ဖြစ်ပါတယ်။တမရော်နေ့အခမ်းအနားတွေကိုအစိုးရရုံးဆိုင်တဲ့နေပြည်တော်မှာတခန့်တနာကျင်းပခဲ့တယ်လို့လက်ရှိအာဏာရပါတီ NLD ကလည်းရွှေကုန်းနိုင်ငံကျုံးမှာဖက်စစ်တော်လှန်ရေးနေ့ဆိုပြီးတော့အခမ်းအနားပြုလုပ်ခဲ့ပါတယ်။ဒီနေ့ကြောက်ရောက်တဲ့82နှစ်ပြည့်မြောက်တမရော်နေ့နဲ့လက်ရှိတမရော်ရဲ့အခမ်းကဏ္ဍတွေနဲ့ပတ်သက်ပြီးနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်တွေကိုတင်ပြပေးချင်ပါတယ်။အရင်ဆုံးတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဦးဟန်ရွှေရဲ့တမရော်အပေါ်သဘောထားများ
တမရော်အနေနဲ့ကတော့တက်တန်း86လာပြီဆိုတဲ့အကြောင်းပါ။ဘာပဲပြောပြောတက်တန်းအရင်ဆုံးကျွန်တော်တို့ institution တစ်ခုပေါ်ရောနော်။နောက်တစ်ခါဒီနိုင်ငံမှာလည်းပဲလူညုံရေးကာကွယ်ရေးဆိုတာလည်းမတိုင်ရည်ရှိတဲ့သဘောကျွန်တော်တို့ရှိပါဒါကြောင့်မလို့ဒီဖွဲ့စည်းအနေနဲ့ကကျွန်တော်တို့ခိုင်ခိုင်မာမာရပ်တည်ပြီးတော့ဆောင်ရွက်သွားနိုင်မှုနဲ့ပါနောက်တစ်ခုကလည်းပဲစမတော်အနေနဲ့လည်းပဲကတော့အမျိုးသားနိုင်ငံရေးအားစုထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ဒါကြောင့်မလို့ constitution အရာလည်းပဲစမတော်အနေနဲ့ဟာဒီကြားကောင်းတဲ့တစ်ခုထားပြီးတော့သူ့ရဲ့ရပ်တည်ချက်သူ့ရဲ့အနေထားကိုပေါ်ပြထားတာလည်းသိရတာကျွန်တော်တို့ရှိပါတယ်ဒီကနေ့လည်းပဲပေါ့လေအစိုးရထဲမှာလည်းပဲစမတော်အနေနဲ့ဟာဒီအစိပ်ပိုင်းတစ်ခုအနေနဲ့ပါဝင်တဲ့နေသားရှိပါတယ်ဒါကြောင့်မလို့ကမ္ဘာတော်ဟာပုံမှန်သူ့ရဲ့လုပ်ငန်းရပ်တည်ကိုလုပ်ကင်ဆောင်ရွက်ပြီးသူ့ရဲ့မူလတာဝန်ဖြစ်တဲ့ပေါ့ဒီလူကြုံရင်းနဲ့ကာကွယ်ရေးတာဝန်ကိုစနစ်တကျထမ်းဆောင်သွားနိုင်လို့လိုအပ်မယ်လို့ကျွန်တော်ဖော်ပါရခဲ့ရ
ဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးသူဝေရဲ့သဘောထားကလည်
းကျွန်တော်တို့တိုက်ပြီးလွတ်လပ်ရေးအတွက်ကိုကြိုးစားမှုတစ်ခုပေါ့နော်ကျွန်အဲဒီတုန်းကတော့ဂျပန်နေအောင်ဆိုးနေတဲ့အခါကျတော့ဒါဂျပန်ကိုတော်လှန်မှုဆိုပြီးတော့လုပ်လာတာလေကျွန်မတို့တော်လာနေနေပါလေပဲတက်မတော်ကဥဆောင်ပြီးတော့လောက်တာဆိုတော့မှားတော့တော်လာရင်းနေပေါ့ဗျာတော့တက်မတော်ဥဆောင်လို့တော့တက်မတော်ကလည်းတက်မတော်နေဆိုပြီးတော့လောက်တာဘာပဲပြောပြောဒါကျွန်တော်တို့တိုင်းပြည်ပြည်သားတွေအတွက် traffic တော်လာရင်းယူဟိုစတင်ပြီးလွတ်လပ်ရေးအတွက်ချိုးဖောက်နေနေကြီးပေါ့နော်အဲ့ဒီနေကြီးဆိုတော့ဒါကျွန်တော်တို့ဟိုဒါထူးခြားတဲ့နေပါပဲကျွန်တော်တို့တိုင်းပြည်အတွက်လူထုအတွက်ထူးခြားတဲ့နေဆိုတော့ကအဲ့ဒါကိုကျွန်တော်တို့ကလည်းဒီ passive sanity ကိုဟုတ်လားဒါတော်လာပြီးတော့ physics နဲ့ကိုတော်လန်တာတဲ့ပေါ့ဗျာကျွန်တော်လွတ်လပ်ရေးအောင်ဟိုလုပ်ချက်ဒါအလှရှမှုကြီးတစ်ခုအနေနဲ့ကျွန်တော်တို့ကိုအများကြီးယူရမယ်နေပါပဲနော
်မြို့သားဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေကဒီကနေ့နိုင်ငံရေးခြေအနေနဲ့လက်ရှိတက်မတော်ရဲ့အခမ်းအနားကိုအခုလိုသုံးသပ်ပါတယ
်ဒီတက်မတော်ဆိုတာဒီမိုကရေစီကိမတော်ဒီမိုကရေစီအစိုးရအောက်မှာရှိရမယ်အချိန်တိုင်တက်မတော်စစ်တမ်းလျောက်ကိုပြန်ရမယ်ဆိုတာကတော့အားလုံးလက်ခံထားတဲ့ဒီစားကျွန်တော်တို့ပါဝင်အလုံးခိုင်ခိုင်ရဲ့တော်ရပါပဲအဲ့တက်မတော်ကကောင်းဆောင်မွန်စွာဒီကျွန်တော်တို့စစ်တမ်းရကိုစုသွားနိုင်ဖို့နိုင်ငံရေးစက်ကုံဘဝကြီးဆင်းသွားဖို့ဆိုတာလေဟိုအလုံးကညီညာရေးရရှိဖို့အပ္ပံကျွမ်းဆောင်ရချဖို့နဲ့ဒီပြည်တော်စုကြီးတိဒအခြေဒီတော့နဲ့ပြုတ်လေပဲတက်မတော်ကတောင်းဝန်ယူနေရတယ်ဆိုရင်အပိုင်းဝင်လေပဲကျွန်တော်တို့သဘောပေါက်ကြဖို့လေလူတွေက
မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ခေါင်းဆောင်ဦးနိုင်ငွေသိန်းကတော့လက်ရှိတက်မတော်ရဲ့အခမ်းကဏ္ဍပေါ်မှာအခုလိုမြင်ပါတယ်
။အားလုံးသိကြတဲ့အတိုင်းပါပဲ။တက်မတော်နေ့ဆိုတာကအရင်ကဆိုလို့ရှိရင်တော်လှန်ရေးနေ့လေ။နောက်ပိုင်းကျတဲ့အခါတက်မတော်နေ့နဲ့ပြောင်းလိုက်တာပေါ့။ပြောင်းလိုက်တဲ့အခါကျတော့လည်းပဲစစ်တပ်ရဲ့ညင်စစ်တပ်ရဲ့အားကသူတို့ကိုသူတို့တအားကိုအားရတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။သူတို့ဂုဏ်ယူကြတယ်ဒါပေမဲ့လို့လည်းပဲဒီနေ့ဒီချိန်ခါမှာဟိုတက်မတော်နဲ့ပြည်သူကတအားကိုခြံနာလမ်းကွာနေတဲ့သဘောရှိပါတယ်သဘောထားရောဘာရောညာရောပြည်သူတွေကတော့တက်မတော်တို့ပြည်သူတွေကိုကိုစားပြုမဲ့လူမဟုတ်ဘူးဆိုတော့လူသဘောပေါက်တယ်ပြီးတဲ့အခါကျတော့ဒီကြေကန်းနေလုတ်တယ်ဆိုတာလည်းပဲအမတန်တော့ဘာပပခေါင်းနဲ့ဆိုခင်မိတဲ့ဟိုရင်ငါနဲ့စာမယ်ဆိုလို့ရှိရင်ပုံမတော့တိုးတက်တဲ့လက်နဲ့ဒီပါခေါင်းလဲကရိယာပစာပစာတွေတော့ဘူရတ်တက်လာတဲ့အနေထားတော့ပဲရှိပါတယ်ဒီပြည်သူကတော့တိတ်အထင်ကြီးတဲ့အနေထားမှာမရှိပါပြည်သူကတော့တမတော်နဲ့တော်တော်လေးကင်းကွာနေတဲ့အနေထားမှာရှိတယ်လို့သူတို့ကသဘောပေါက်တယ
်ရှန်တိုင်းသားများဒီမိုကရေစီဖွဲ့ချုပ် SND ပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဆိုင်ညွန့်ဝင်ကတမတော်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပိုပြီးအားစိတ်ပါဝင်တဲ့လို့မြင်ပါတယ
်တမတော်ဘက်ကလေတမတော်ကအကြီးလေးကြီးဆုံးပဲမြန်မာပြည်မှာလည်းသူကဒီတာဝန်ရှိဆုံးပဲလေနော်အကူကြီးပေါ့နော်ကိုကြီးဖြစ်တဲ့ခါကျတော့အတီးရစေညီညီရအောင်သူတက်တက်ပူအားဖိတ်တယ်လို့ကျွန်တော်ထင်တယ်။တက်တက်ပူအားဖိတ်လိုက်လို့ရှိရင်တော့သူတိုင်းပြည်ညီညီရပါနိုင်တယ်လို့
ဒါကတော့ဒီကနေ့ကြာရောက်တဲ့82နှစ်ပြည့်မြောက်တက်မတော်နေ့နဲ့လက်ရှိတက်မတော်ရဲ့အခမ်းအနားတွေနဲ့ပတ်သက်ပြီးနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်တွေကိုစူးစီးတင်ပြခဲ့တာပါရှင်။